ပါကနစ္စနိုင်ငံကနေအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့ပြန်ရုပ်သိမ်းပြီးတဲ့အခါဆွေးနွေးညှိနှိုင်းမှုတွေကနေမရနိုင်တာတွေကိုတာလီဘန်စစ်သွေးကြော်တွေကအင်အားသုံးရယူဖို့ပြင်ဆင်နေပုံရတယ်လို့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့ထောက်လှမ်းရေးသတင်းတွေကိုအခြေခံပြုစုထားတဲ့အစိုးရကစားသစ်ကဖော်ပြလိုက်ပါတယ်။အမေရိကန်နဲ့ပြည်ရနေတဲ့ရရှိထားတဲ့သဘောတူညီချက်ကိုတာလီဘန်တွေဆက်လက်လိုက်နိုင်နေပေမဲ့အာဏာချုပ်ကံမှုကြိုးစားလာရမှာနိုင်ငံတော်ကဒေသတွင်းအဆင့်အုပ်ချုပ်မှုတွေရဲ့တဝက်ကျော်လောက်ကိုတိုက်ရိုက်ထိချုပ်ထားပြီးမြို့ပြဒေသပြင်ပက80ရာခိုင်နှုန်းလောက်ကိုလည်းထိချုပ်ထားတာဒါမှမဟုတ်ထိချုပ်နေအောင်ကျိုးပန်းနေတာရှိနေတယ်လို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂတိုက်စုတက်ခတ်မှုစောင့်ကြည့်အဖွဲ့ရဲ့ကြာသာပြင်းနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါတာလီဘန်ရဲ့တိုက်ချက်ချက်တွေနဲ့မျိုးပေါက်ရသည့်စစ်စင်ရေးအတွက်ပြင်ဆင်မှုတွေနေရဒီနေ့ထဲမှာထိုးစစ်ရှင်မြင့်လာနိုင်တယ်လို့လည်းပြောဆိုထားပါတယ်ဒီကကြရဲမြို့ပြဒေသတွေမှာလည်းတာလီဘန်တပ်မှုတွေကအင်အားပြင်းထန်တာပြီးအသင့်ပြင်းထားတာကြောင့်နိုင်ငံတက်တွေဖောက်ခေါ်သွားတဲ့အခါတက်ခက်ခံရရင်ချက်ချင်းတုံ့ပြန်မှုမလွယ်တဲ့အချိန်အတွက်ပြင်ဆင်ထားဖို့ရတယ်လို့လည်းထောက်လိုင်းအစီအစဉ်ကသုံးသပ်ထားတာပါအမေရိကန်နဲ့သဘောတူညီချက်ထဲမှာလက်ခံထားသလိုအခိုက်အတန့်အကျဉ်းဖက်ဖွင့်နေတဲ့တာလီဘန်တွေကလက်တွေမှာအဆက်ပြတ်တဲ့လက္ခဏာမျိုးသိရတာမတွေ့ရတာကိုလည်းအစီအစဉ်ကစာထဲမှာသတိပေးထားပါတယ်ခင်ဗျာ